ရှမ်းပြည်နယ်လောက်ကိုင်းဒေသပဲမှာမြမအစိုးရစစ်တပ်နဲ့ကိုကန်တပ်ဖွဲ့တို့ကြားကတိုက်ပွဲသတင်းတွေသွားယူကြမဲ့သတင်းသမားတွေအတွက်တပ်မတော်ကလုံခြုံရေးယူပေးဖို့မြန်မာဂျာနယ်လစ်ကွန်ရဲ့ MJN ကတောင်းဆိုလိုက်ပါတယ်။လောလောဆယ်မှာလောက်ကိုင်းဒေသကိုစစ်အုပ်ချုပ်ရေးနယ်မြေဖြစ်ကြေညာထားပြီးပုံနှိပ်ထုတ်ဝေခြင်းဆိုင်ရာဥပဒေတွေနဲ့ညှိစွန်းမယ်ဆိုရင်စစ်ခုံရုံးကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလဲဖော်ပြထားပါတယ်။လောက်ကိုင်းဒေသတွင်းကစစ်ရေးနဲ့သတင်းမီဒီယာလှုပ်ရှားခွင့်တွေအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိရှမ်းပြည်နယ်ကိုကအထူးဒေသတွင်းစစ်ဥပဒေအရအုပ်ချုပ်နေတဲ့ကာလမှာတရားစီရင်ရေးပိုင်းကပြည်မှုဥပဒေထဲမှာသတင်းမီဒီယာပြည့်မှုတွေလည်းပါဝင်နေပါတယ်။အခုလိုစစ်အုပ်ချုပ်ရေးအရဒေသတွင်းသတင်းမီဒီယာကန့်သတ်မှုခံရတဲ့အပေါ်မှာမြန်မာဂျာနယ်လစ်ကွန်ရဲ့အထွေထွေသွင်းမှုဦးမြင့်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့အချို့ရနာမိုင်းတက်ဖို့ပေါ့အပြေချက်မှုလို့ပြစ်ချင်ပြောဒီဥပဒေထည့်ရတာလည်းဖြစ်နိုင်တယ်နောက်တစ်ခါတော့ဒီမျိုးတစ်မျိုးနဲ့တမျိုးအုပ်စုစုနဲ့တစ်ကြမ်းပါဒီမျိုးဘာသာမပြေတဲ့ကြမ်းပါဆန့်စော်ရတာအဲ့ဒီကသတင်းရုပ်ထောက်ပါတော့အဲ့ဒီဟာနှစ်ခုပေါ်မှာရည်ရည်ပြီးတော့ထည့်ရတယ်လို့ဟိုကျွန်တော်ထင်တယ်ပေါ့နော်တရားဥပဒေရတော့ဈေးဟာမှမကောင်းဘူးမတရားဥပဒေဆိုတာအချင်းချင်းလောက်ခုနဲ့ကျွန်တော်မြင်ရကိုခန့်လက်ခံလိုက်ရပြီအဲ့ဒီအောက်မှာညံ့တဲ့တရားစီရင်ရေးလည်းမျိုးတော့တောင်းဆိုလို့မလွယ်တဲ့ဥပဒေမျိုး
မြန်မာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဖေဖော်ဝါရီလ18ရက်နေ့ကထုတ်ပြန်တဲ့သတင်းမီဒီယာဥပဒေအရပြစ်မှုတွေပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဥပဒေအရပြစ်မှုတွေကိုစစ်ခုံရုံးကနေစစ်ဆေးသွားမယ်ဆိုတဲ့အချက်လည်းပါဝင်နေပါတယ်။လက်ရှိနေသားရရှမ်းပြည်နယ်ကိုကအထူးဒေသလောက်ကိုင်းဘက်မှာမြန်မာတမတော်နဲ့ကိုကတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲကြောင့်နိုင်ငံတော်တည်ငြိမ် HIU ကိုပြက်ပြားစေတယ်ဆိုပြီးနိုင်ငံတော်သမ္မတဦးသိန်းစင်ကနေဖေဖော်ဝါရီလ18ရက်နေ့ကစပြီးစစ်အုပ်ချုပ်ရေး3လအုပ်ချုပ်သွားဖို့တပ်မတော်ကိုတာဝန်လွှဲအပ်ပြီးနောက်ပိုင်းစစ်အုပ်ချုပ်ရေးစနစ်နဲ့အုပ်ချုပ်ခံရတဲ့ဒေတာတခုလည်းဖြစ်ပါတယ်။ဒါအပြင်သတင်းမီဒီယာသမားတွေအနေနဲ့တရားမဝင်လက်နက်ကိုင်ဖွဲ့စည်းကပုံကူတွေနဲ့ဆက်သွယ်မေးမြန်းပြီးသတင်းဖော်ပြရင်ဒီစဲဥပဒေရမတရားတင်အဥပဒေနဲ့ညှိစွန်းနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။အခုလိုမတရားတင်အဥပဒေနဲ့ညှိစွန်းနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဟာကိုကဒေတာတွင်ကန့်တတ်တမ်းမြင့်တဲ့လှုပ်ရတခုလို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးကြည်မြင့်ကအခုလိုပြောပါတယ်။
လောက်တိုင်းဒီကမှာသူဖြစ်စီရေးလုပ်တဲ့အခါမှာသူတို့ကအပြက်ချင်းမုံပြူယူရတဲ့အခါမှာတိုင်းရင်းသားတွေပတ်သက်လို့လည်းသူတို့အလူတွေချိုးမှမှုတွေပါဖြစ်လာနေတယ်သူတို့ကအဲ့ဒါတွေကိုတာကွယ်ဖို့လည်းဖြစ်အောင်အထက်ကသူတို့ဝါဒဖြန့်ချီလုပ်မှာ ਉਹ တားတဲ့အနေနဲ့ specialty ပေါ့လေကိုကကိစ္စမှာသူတို့ဒီကိစ္စထုတ်ပြောလာတယ်လို့ကျွန်တော်ကတော့အဲ့လိုမြင်နေကြာ
စေအုပ်ချုပ်ရေးဥပဒေအရအနည်းဆုံးထောင်ဒဏ်3လကနေအများဆုံးတည်ဒဏ်ထိစီရင်ဖန်ခွက်ရှိတဲ့ပြစ်မှုအမျိုးသားထဲမှာသတင်းမီဒီယာဥပဒေပြစ်မှုတွေလည်းအကျုံးဝင်နေပါတယ်လက်ရှိမြန်မာနိုင်ငံမှာပြောင်းလဲမှုအတော်အတန်ရှိနေပြီလို့ပြောဆိုနေပေမဲ့လည်းသတင်းမီဒီယာသမားတွေအနေနဲ့သတင်းရေးသားမှုအတွက်ဗဲမြတ်မှုရှိအောင်ရေးသားနိုင်ဖို့အတွက်အစိုးရပါဝင်ဌာနဆိုင်ရာတွေကနေတွေ့ဆုံမေးမြန်းချက်ကိုဖြေကြားတဲ့အချက်တွေပေါ်မှာအခက်အခဲရှိနေစေလို့လည်းမြန်မာဂျာနယ်လစ်ကွန်ရက်ကထွေထွေတွင်းမှုဦးမြင့်ကျော်ကပြောပါတယ
်။အခုကတော့ဝန်ကြီးဌာနတွေသူကအာဏာပိုင်နေအဲ့ဒီမှာလည်းမပြောရတဲ့လူတွေအများကြီးရှိနေကြတယ်။သူတို့တွေအလုပ်ကိုထိခိုက်မှာသုံးနေတဲ့ဟာများတဲ့ရင်းရယူရင်ခက်ခဲနေတာဒါလည်းဖြစ်နေတယ်ဘယ်လိုလဲ။ရင်းသမားတွေကလုံလောက်နေတဲ့ဒီပြတ်တော့မရောက်သေးဘူးနော်။
ပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့တုန်းကစစ်ဖြစ်ပွားရာလောက်ကိုင်းဒေသဘက်မှာဒုက္ခသည်တွေကိုကယ်ဆယ်တဲ့ကြက်ချင်းတွေရင်သန်းတိုက်ခိုက်မှုခံခဲ့ရပြီးကြက်ချင်းတွေအဖွဲ့တွေနဲ့ခရီးသည်ချို့ထိခိုက်တန်ရရရှိခဲ့ပါတယ်။အဲ့ဒီရင်သန်းထဲမှာသတင်းတောက်ချို့နဲ့ဓာတ်ပုံသတင်းတောက်ချို့လည်းပါဝင်ခဲ့ပါတယ်။သတင်းသမားတွေတွေနဲ့မိမိလုံခြုံရေးအတွက်အကာအကွယ်ကြိုတင်ပြင်ဆင်မှုပြုလုပ်သွားဖို့နဲ့တပ်ဆိုင်ရာသတင်းဌာနနဲ့တိုင်ပင်ပြီးသတင်းသွားရောက်ယူဖို့ကလည်းမြန်မာချန်နယ်လစ်ကွန်ရက်ကနေတိုက်တွန်းထားပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုကဒေတာအခြေအနေမှန်ကိုမီဒီယာကနေတစ်ဆင့်ပြည်သူတွေကိုတင်ပြသွားဖို့တွားရောက်သတင်းယူနေတဲ့အပေါ်မှာသတင်းသမားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့မြန်မာ Channel လက်ကွန်ရက်ကနေတိုက်တွန်းကြေညာချက်လဲထုတ်ပြန်ထားပါတယ်ခင်ဗျာ။